ထိုင်းမြန်မာနယ်စပ်မြဝတီမြို့နယ်မလမကန်နေရာတွေကိုမြန်မာစစ်ကောင်စီဘက်ကလက်နက်ကြီးတွေနဲ့ဒီကနေ့ပစ်ခတ်တိုက်ခိုက်တာကြောင့်ယာနယ်ချီတဲ့ဒုက္ခသည်တွေဒီကနေ့ထိုင်းနိုင်ငံဘက်အချမ်းကိုထွက်ပြေးနေကြတယ်လို့ဒေသခံတွေက VOE ကိုပြောပါတယ်အစောပိုင်းကစစ်ကောင်စီတပ်တွေနဲ့ KNL ကရင်မျိုးသားလူမျိုးရေးတပ်တို့အကြားလက်ကိကော်မှာတိုက်ပွဲတွေဖြစ်ခဲ့တာကြောင့်ထောင်နဲ့ချီတဲ့ဒေသခံတွေထိုင်းနိုင်ငံဘက်ထွက်ပြေးခဲ့ကြပြီးဖြစ်သလိုမြန်မာနိုင်ငံအတွင်းမှာဘေးလွတ်ရာကိုရှောင်ပုန်းနေကြတဲ့ဒေသခံတွေလည်းထောင်နဲ့ချီရှိနေတာမှာတိုက်ပွဲတွေကြောင့်ထိုင်းနိုင်ငံဘက်ကိုထွက်ပြေးခိုလုံလာကြတဲ့စစ်ဘေးရှောင်ဒုက္ခသည်တွေကတချို့ဟာပြီးခဲ့တဲ့ရက်ပိုင်းတွင်မြန်မာနိုင်ငံဘက်ကိုကိုယ်တော်ဘက်နဲ့ကိုပြန်သွားနေကြပြီလို့ထိုင်းစစ်တပ်ကပြောတာကိုကိုးကားပြီးဘန်ကောက်ပို့စ်သတင်းမှာရေးပါတယ်ပြီးခဲ့တဲ့သတင်းပတ်အတွင်းမြန်မာနိုင်ငံမြဝတီမြို့ရဲ့တစ်ဖက်ချမ်းထိုင်းနိုင်ငံတပ်ခိုင်အတွင်းကမဲဆောက်မြို့ကိုကရင်တိုင်းရင်းသားစစ်ဘေးရှောင်2686ဦးထွက်ပြေးလာခဲ့ကြတယ်လို့ထိုင်းအာဏာပိုင်တွေကပြောပါတယ်အဲ့ဒီဒုက္ခသည်တွေကိုထိုင်းနိုင်ငံကစာတင်ကြောင်းနေမှာထိုင်းစစ်တပ်နဲ့လူညုံရေးအဖွဲ့တွေကဆန္ဒမှုအကူအညီတွေပေးထားတယ်လို့လည်းထိုင်းစစ်တပ်ရဲ့ပြောကြားချက်ကိုကိုးကားပြီးဘန်ကောက်ပို့စ်သတင်းမှာရေးပါတယ်မြန်မာနိုင်ငံဘက်အခြားမှာတိုက်ပွဲဖြစ်ပွားမှုအနည်းငယ်အရှိန်လျော့သွားတာကြောင့်သူတို့အနေနဲ့နေရာကိုပြန်လို့ကြောင်းစစ်ပေးရှောင်တွေဘက်ကတင်ပြခဲ့ကြတယ်လို့ဆိုပါတယ်မြန်မာထိုင်းနယ်စပ်တောင်ရင်မြစ်ကိုဖျက်ပြီးဒုက္ခသည်တစ်နှစ်ကို100ကနေ200အကြားမြန်မာနိုင်ငံဘက်ကိုပြန်ပို့နိုင်အောင်ထိုင်းလူညုံရေးအဖွဲ့တွေဘက်ကစီစဉ်ပေးခဲ့တယ်လို့ပြောပါတယ်ခင်ဗျာ